မင်္ဂလာပင်လယ်မှာဖြစ်ပေါ်နေတဲ့မုန်တိုင်း NDA ဆိုရင်ဒါကြောင့်ရခိုင်ပြည်နယ်ကံဦးရန်ဒေသကဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြပါတယ်အာဏာပိုင်တွေကလည်းရေချောင်းခီးတော်လာမှုတွေကိုတားမြစ်လိုက်ပြီးအရေးပေါ်အခြေအနေတွေအတွက်ပြင်ဆင်ထားဖို့ပြောလိုက်ပါတယ်ဒီကြောင့်ရန်ကုန်ကသတင်းကိုကိုစံကျော်ပြောပြပေးပါဦးခင်ဗျာ
မင်္ဂလာပင်လယ်အော်အတွင်းမှာရှိတဲ့ပေါက်တော်မြို့နယ်ငပိကျွန်းဒေသကျေးရွာတချို့ကဒေသခံတွေမုံတိုင်းအနေနဲ့ကြိုတင်ကာကွယ်တဲ့အနေနဲ့ပေါက်တော်မြို့နယ်ကျင်းခွေမော်ကျေးရွာကိုတင်းရှောင်လာကြတယ်လို့ကျင်းခွေမော်ကျေးရွာအုပ်ချုပ်ရေးမှူးဦးတန်းကပြောပါတယ
်။မနေ့ကတော့300နဲ့80ဝန်းကျင်လောက်ရောက်လာပါတယ်။ဒီနေ့လေးရာလင်းကဘာတော်ရောက်နေပါတယ်။သူတို့ငပိကျွန်းကျေးရွာအုပ်စုငပိကျွန်းဇယတွဲရင်ငပိကျွန်းအလေးရွာငပိကျွန်းရွာမှဆိုပြီးရွာ300ကလာကြတော့သူတို့နေတဲ့ရွာတွေကရေတဲလေးဝိုင်းနေတဲ့ကျွန်းပါကျွန်းဆောင်လာကြတာပါ
ပေါက်တော်မျိုးနဲ့ငပိကျွန်းဒေတာတရတော်ကျေးွာကနေမုံတိုင်းရှောင်းလာသူတူကတော့သူတို့နေထိုင်တဲ့ကျေးွာဟာဘင်္ဂလားပင်လယ်အော်အတွင်ရေပက်လက်ဝန်းရံထားတဲ့ကျွန်းဖြစ်တာကြောင့်မုံတိုင်းမလာခင်ကြိုတင်ရှောင်းလာတာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့ပြေးလာရတာကရှောင်းလာရတာကနေလား900နေဒီကောင်မြေစေကံကနေပြီးတောက်တော့နေပင်သမားကျေးရွာကိုပြန်လာရတာပဲကျွန်တော်တို့ပြေးလာရရဲ့ကျင်းလာတော့ကဒီမှာမူးဖလားကကျင်ညာထားတဲ့အပိုင်းပါလေကျွန်တော်တို့မင်းနည်းညာဒီဖိုက်တွေတော့ရေလွန်းနေညာဒီဖိုက်တွေတော့ကျွန်တော်တို့ကိုတောင်ပြည့်စေချောင်းလာဆောင်ဖက်ပါပောက်တဲ့တဲ့ဒီရေကိုခလေးတွေမကင်ကျင်းတွေလည်းပါတယ်ခင်ဗျာပြီးတော့ရတယ
်ဒါအပြင်ရခိုင်ပြည်နယ်မြေပုံမြို့နယ်မှာလည်းပင်လယ်နဲ့နီးတဲ့ကျေးရွာတချို့ကဒေသခံတွေကလည်းမုံတိုင်းအန်တရန်ကြိုတင်ကာကွယ်တဲ့အနေနဲ့ဘေးလွတ်ရာကိုတင်းရှောင်နေကြတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်စစ်တွေကနေကြောက်ဖြူတောင်ကုန်းမန်အောင်နဲ့ရံပြဲမြို့နယ်တွေကိုပြေးဆွဲနေတဲ့အ мян ရေရင်လိုင်းတွေကိုလည်းမုံတိုင်းနဲ့ပတ်သက်ပြီးခီးတဲ့တွေစိုးရိမ်နေကြတာကြောင့်ဒီကနေ့ကစပြီးပိတ်လိုက်တယ်လို့ရွှေပြည်တန်းအ мян ရေရင်မန်နေဂျာဦးဆံမော်သိန်းကပြောပါတယ်
။ပြေးဆွဲနေတာကိုပိတ်ထားတာကတော့တောင်ကုန်းတောင်နီမော်ရံပြဲကြောက်ဖြူခီးစဉ်နဲ့တောင်ကုန်းမန်အောင်တောင်ကုန်းခီးစဉ်ပိတ်ထားပါပြီ။ဒီနေ့ကနေစပိတ်တာ။မုံတိုင်းကလည်းကြီးတဲ့ခါကျတော့စိုးရင်ကြီးများပြီးတယ်နဲ့လူတွေကြားတဲ့ကမုံတိုင်းကအခုလာတော့ဘယ်လိုဖြစ်ပြီးတော့လူတွေကမသွားကြတော့
ဘင်္ဂလားပင်လယ်ော်အရှိတောင်ပိုင်းမှာဖြစ်နေတဲ့မုံတိုင်းဟာလာမယ့်ရက်ပိုင်းတွေအတွင်းရခိုင်ပြည်နယ်ကမြို့နယ်တချို့ကိုဝင်လာနိုင်တာကြောင့်ပြည်သူတွေအန်တရာယ်မဖြစ်ဖို့အတွက်ကိုကြိုတင်ကာကွယ်ရေးလုပ်ငန်းတွေဆောင်ရွက်ထားတယ်လို့လည်းရခိုင်ပြည်နယ်မီးသတ်ဦးစီးဌာနပြည်နယ်ဦးစီးမှုဦးတန်းထိုက်ကပြောပါတယ
်ကျွန်တော်တို့ကတော့အခုဒါကျွန်တော်တို့မှတော့ပိုင်းလေးပိုင်းနဲ့သွားတာပေါ့နော်ဒါအခုဒါတာမန်ချင်းနော်ဒါအရေးပေါ်ချင်းအရေးကြီးချင်းပေါ့နော်ပြန်လဲဒူတောင်ရေးပိုင်းပိုင်းလေးပိုင်းနဲ့သွားတာတာမကြီးမှာတော့ကျွန်တော်ဘုရားတွေကလေးချက်နှစ်ပါးညာပြီးသွားပြီเนาะအခုဒါရေးပေါ်ဒီမှာတော့အခုဒါစုဖွဲ့ပြည်သူလူထုကိုကျွန်တော်တို့ကအင်အားတွေစုဖွဲ့ပစ္စည်းတွေစုဖွဲ့ပြည်သူလူထုကိုအခုဒီဘေးစောပြီးပြီအခုချွေပြောင်းပေးပြီเนาะဘေးလူပါအကုန်လုံးကပေါင်းပဌာနာပေါင်းဆိုအကုန်လုံးပေါ့เนาะကျွန်တော်တို့တစ်ဖွဲ့တဦးသေးတယ်နဲ့လုပ်လို့မရပါဘူးအားလုံးပူးပေါင်းပြီးမှလုပ်လို့ရတာเนาะအဲ့ဒါကြီးကအခုစပြီးတော့ဒါလုပ်နေပါเนาะဒီဒါပြည်နယ်သွားပြီးစီမံခန့်ခွဲဖွဲ့ရလဲဒါအခုเนาะတောက်လျှောက်စပြီးတော့ဟိုတိုင်းတရင်ရတာနဲ့ဒါအကုန်လုံးစားစည်းဝေးလုပ်ပြီးတော့အပြည်သူတွေလွတ်ရရေရွှေ့ဖို့နဲ့အခုဒါသာနာရိတ်ကစအကုန်လုံးဒါအစင်းတက်တော့လုံလုံပြီးပြပါတယ
်ဘင်္ဂလားပင်လယ်အော်အရှိတောင်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာလက်ရှိအခြေအနေမှာဘင်္ဂလားဒေ့ရှ်မြန်မာကံယူတန်းကိုဥတီရွှေ့လျားနိုင်တာကြောင့်လိန်မော်ရောင်အဆင့်တတ်မှတ်ထားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့ညနေပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်အဲ့ဒီအားကောင်းတဲ့မုန်တိုင်းငယ်ဟာဒီကနေ့ညနေပိုင်းကနေ3ရက်အတွင်းအလွန်အားကောင်းတဲ့ဆိုက်ကလုန်းမုန်တိုင်းအဖြစ်ကိုပြောင်းလဲလာနိုင်တယ်လို့မေလ14ရက်နေ့မှာတော့အနှဲငယ်အားပြော့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းနဲ့ရခိုင်ကမ်းရိုးတန်းမြောက်ပိုင်းကမ်းခြေတွေကိုတိုက်ခတ်နိုင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇာမြို့နဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့တို့ကြားဖြတ်ကျော်ဝင်ရောက်နိုင်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့ညနေပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ